အမေရိကန်ပြည်ထောင်စုတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ချက်မှတ်ထားရတဲ့ကန့်သတ်ချက်တွေဖြေလျှော့ပြီးစီးပွားရေးပြန်ပြီးလည်ပတ်ဖို့မြင်းမြဆန်းဆန်းဆောင်ရွက်လာနေချိန်မှာပဲဒီလိုဆောင်ရွက်မှုတွေကြောင့်ကူးစက်မှုနဲ့သေဆုံးမှုပိုများလာမယ်လို့ကပ်ဘေးယောဂါဆိုင်ရာထိတ်တန့်ကြွမ်းကျင်သူတို့ကပြောဆိုထားပါတယ်ပြည်내90%တဲက48ပြည်내ရဲ့အုပ်ချုပ်ရေးမှုတွေကတော့စီးပွားရေးလုပ်ငန်းဆိုင်ရာတမ်းမြေကန့်သတ်ချက်တွေကိုဖြေလျှော့ထားပြီးဖြစ်ပါတယ်။စတိုးဆိုင်တွေ၊စားတောက်ဆိုင်တွေနဲ့တခြားစီးပွားရေးလုပ်ငန်းတွေကိုအကန့်အသတ်နဲ့ပြန်ဖွင့်ခွင့်ပြုထားပါတယ်။ Washington တက္ကသိုလ်ရဲ့ Institute for Health Metrics and Evaluation ရဲ့အကြီးအကဲဒေါက်တာခရစ္စတိုဖာမော်ရီကတော့ဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးကန့်သတ်ထိ ंछ ုံမှုတွေမလုပ်ရင်ကူးစက်မှုတိတိတသာတိုးလာမယ်အနေအထားလို့သုံးသပ်ပါတယ်။ဗိုင်းရပ်ဆန့်သတ်မှုတွေကိုတိုးမြှင့်ဆောင်ရွက်မှုကူးစက်ခံလူနာတွေနဲ့ထိတွေ့မှုကိုဖော်ထုတ်ဆောင်ရွက်မှုကူးစက်ခံအတည်ပြုလူနာတွေကိုတီးကြခွဲထားရှိမှုလူလူကြနှာခေါင်းစီးအသုံးပြုမှုကြဲကြဲပြန့်ပြန့်ထိထိရောက်ရောက်မရှိဘူးဆိုရင်တော့ဗိုင်းရပ်စ်ကူးစက်မှုအသစ်တွေတိတိတသာတိုးလာမယ်လို့ဒေါက်တာခရစ္စတိုဖာမော်ရီကထောက်ပြထားတာပါ COVID-19 ကြောင့်အမေရိကန်ပြည်ထောင်စုမှာသေဆုံးသူ8000နီးပါးရှိပါပြီဩဂုတ်လအစောပိုင်းအရောက်မှာအမေရိကန်တသိန်း3,800ကျော်သေဆုံးနိုင်တယ်လို့လဲဝါရှင်တန်တက္ကသိုလ်ကခန့်မှန်းထားပါတယ်